မွတ်စလင်ယောက်ျားတွေဟာသူတို့မျိုးသမီးတွေကိုကွာရှင်းခြင်းရင်ကွာရှင်းလိုက်ပြီလို့အတိတ်ကရတဲ့တလတ်လို့သုံးချိန်ပြောရုံနဲ့တရားဝင်ကွာရှင်းခွင့်ပြုတဲ့အစ္စလာမ်မိသားစုဥပဒေကိုအိန္ဒိယတရားရုံးချုပ်ကစီစဉ်နေပါတယ်ချက်ချင်းကွာရှင်းနိုင်မရပြန်ယူနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစိန်ခေါ်ထားတဲ့မွတ်စလင်မျိုးသမီးရဲ့တနာခံလွှာကြောင့်အခုလိုတရားရုံးရဲ့စီစဉ်မှုထွက်ပေါ်လာခဲ့တာပါရှေးရွဇဲမွတ်စလင်ဖွဲ့တွေကတော့အစ္စလာမ်တို့ရဲ့မိသားစုဆိုင်ရာဥပဒေတွေမှာတရားစီရင်ရေးကဘလို့ထိန်းချုပ်မှုကိုပဲဖြစ်ဖြစ်အပြင်းထန်ကန့်ကွက်ကြပါတယ်ဆရာယာရာဘာနုဆိုသူမွတ်စလင်မျိုးသမီးတူဟာ73နှစ်ကြာအိမ်ဆောင်ရေးကိုတာလတ်လို့ခေါ်တဲ့စနစ်နဲ့ကွာရှင်းပြစေခံခဲ့ရပြီးတဲ့နောက်အခုလိုအတနာခံလွှာတင်ခဲ့တာပါအမျိုးသမီးတွေအပေါ်မှာဒီလိုပြဋ္ဌာန်းချက်မျိုးဟာအမျိုးသမီးတွေကိုအမျိုးသားတွေရဲ့ကိုယ်ပိုင်ပစ္စည်းလိုပြုမှုဆက်ဆံရဖြစ်ပြီးဒါဟာခေတ်သစ်လူခွင့်ရေးဆိုင်ရာဥပဒေတွေနဲ့ကြားမှတန်းတူရေးတွေကိုစန့်ကြေရကြတယ်လို့သူကပြောပါတယ်။သူရဲ့အတနာခံရမှာဘန်နိုကယောက်ျားတွေဟာသူတို့ရဲ့ဇနီးတွေကိုကွာရှင်းခြင်းမျိုးဆိုရင်အဲ့ဒီထာလတ်စကားသုံးလုံးကို Facebook, Skype နဲ့ Text Message တွေရိုက်ပို့ပြီးကွာရှင်းတဲ့အမှုတွေလည်းရှိနေတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာထိမ်းမြတ်လက်ထက်တဲ့ဥပဒေအမွေဆက်ခံခြင်းဥပဒေတာသမီမွေးစားခြင်းနဲ့တာသမီပိုင်ဆိုင်ခွင့်ဆိုင်ရာဥပဒေတွေမှာကိုယ်ပိုင်ရာဘာသာတစ်ခုချင်းစီကိုလိုက်ပြီးတရားဥပဒေတွေရှိနေတာလည်းဖြစ်ပါရဲ့ရှင်